အမေရိကန်ခေါင်းဆောင်အဖြစ်နဲ့အစ္စရေးနိုင်ငံကိုပထမဆုံးရောက်ရှိစင်မှာပဲသမ္မတထရန့်ကအီရန်ရဲ့ရန်လိုမှုနဲ့စစ်ရေးညှိနှိုင်းချက်တွေနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ပြောဆိုသွားပါတယ်။အစ္စလာမ်ရဲ့အစိုးရ ISIS တွေနဲ့အကြမ်းဖက်မှုကိုအားပြားမြောက်ပြုပြီးရန်ပုံငွေထောက်ပံ့နေတဲ့အီရန်လိုနိုင်ငံတွေကအကြမ်းဖက်အဖွဲ့အစည်းတွေနောက်အကြမ်းဖက်မှုတွေကိုလှုံ့ဆော်ပေးနေတာတွေကအစ္စရေးနဲ့အမေရိကန်နှစ်နိုင်ငံစလုံးမှာသာမကပဲကမ္ဘာတစ်လွှားချင်းဆိုင်နေရတာဖြစ်လို့ကျွန်တော်တို့အနေနဲ့ပိုးပြီးခိုင်ခိုင်မာမာပူပေါင်းဆောင်ရွက်ရတော့ပဲအချိန်ဖြစ်ပါတယ်လို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်။အစ္စရေးနဲ့ကမ္ဘာတဝန်းကအသက်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့အထူးတကားပူပေါင်းဆောင်ရွက်နိုင်တဲ့အကြောင်းလဲသမ္မတထရန့်ကပြောပါတယ်။အရေးကြီးဆုံးကတော့အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မဲ့လုပ်ငန်းစဉ်ကိုဘယ်တော့မှခွင့်မပြုဘူးဆိုတာနဲ့အီရန်အနေနဲ့အကြမ်းဖက်ဝါဒီတွေနဲ့ပြည်သူစစ်တွေကိုလက်နက်တပ်ဆင်ပေးတာတွေလေ့ကျင့်သင်တန်းပေးနေတာတွေနဲ့ငွေကြေးထောက်ပံ့တာတွေကိုရပ်ပစ်ဖို့အမေရိကန်နဲ့အစ္စရေးတို့တညီတညွတ်ထက်ကြီးညာနိုင်တဲ့ချက်ချင်းရပ်ပစ်ရမယ်လို့သမ္မတကပြောဆိုပါတယ်။အစ္စရေးသမ္မတနဲ့ဂျေရုဆလမ်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အမေရိကန်သမ္မတထရန့်ကအခုလိုပြောဆိုတာပါ။ဂျူးနဲ့ခရစ်ယာန်တို့ရဲ့အရေးပါတဲ့ဘာသာရေးအထွတ်အမြတ်နေရာတွေကိုလည်းသမ္မတထရန့်သွားရောက်ခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဆော်ဒီအာရေဗျကိုနှစ်ရက်ကြာတွားရောက်ခဲ့ပြီးတဲ့နောက်မှာအမေရိကန်သမ္မတထရန့်ကအစ္စရေးကိုတွားရောက်တာဖြစ်ပါတယ်။အစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးကိုဆော်ဒီအနေနဲ့လိုလားတယ်ဆိုတာကိုဆော်ဒီဘုရင်ကအာမခံပြောကြားခဲ့တဲ့အကြောင်းလဲအမေရိကန်သမ္မတထရန့်ကပြောဆိုခဲ့ပါတယ်ရှင်။